ကိုဗစ်ကယောဂါကာလမှာတက္ကသိုလ်တွေပိတ်ထားတာကြောင့်ကျောင်းသားတွေပညာသင်ယူနိုင်မဲ့အခွင့်အလမ်းရနိုင်ဖို့ရည်ရွယ်တဲ့ online ဆွေးနွေးပွဲအကြောင်းကိုပြောပြချင်ပါတယ်ကျွန်မအင်တနာထွန်းပါမြန်မာနိုင်ငံကတက္ကသိုလ်ပေါင်း50ကျော်ကကျောင်းသားတွေနဲ့နိုင်ငံတကာကျောင်းသားတွေပါဝင်ပြီးကက်ယောဂါကာလပညာသင်ကြားရေးမှာကြုံနေရတဲ့အခက်အခဲတွေကို21 century skill 21ရာစုခေတ်ကျွမ်းကျင်မှုအရေးချင်းဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးခဲ့ကြတာပါမြန်မာနိုင်ငံကကျောင်းသား900ကျော်နဲ့နိုင်ငံတကာကကျောင်းသားတစ်ဒါဇင်ကျော်တို့ကက်ယောဂါကာလအတွေ့အကြုံတွေနဲ့စိန်ခေါ်မှုတွေကိုကြော်လွားနိုင်မဲ့နည်းလမ်းတွေကိုအပြန်အလှန်ဆွေးနွေးဖလှယ်ခဲ့ကြတာလို့လည်းဆွေးနွေးပွဲစီစဉ်သူဒေါ်ရင်လက်လက်သွင်းကရှင်းပြပါဗျာ။
တက်သူတွေကလည်းအစုံပဲဟိုနိုင်ငံတွေကလည်းဂျပန်၊ဂျာမနီ၊ပြီးတော့မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိန်၊နီပေါ်၊အိန္ဒိယ အားတွေပေါ့နော်သူတို့တွေကလည်းဟိုတက်သူကဆရာမ3ယောက်လောက်ပါတယ်ဆန္ဒရဲ့ကျောင်းသားတွေပေါ့နော်ဝင်ပါဝင်ပြောဆွေးနွေးကြပါတယ်သူတို့စိတ်မကောင်းဖြစ်တယ်သူတို့အိမ်မှာပဲနေရတယ်ပေါ့နော်အဲ့ဒါကိုသူတို့ထင်ဟပ်တဲ့အတွေ့ critical thinking တွေ creativity တွေလောက်ကြပေါ့နော်သူရဲ့ talent တွေလည်းလုပ်ရင်း Facebook မှာတင်ကြတယ် critical thinking ကိုဒီ COVID-19 နဲ့ပတ်သက်ပြီးဘာဖြစ်တယ်နဲ့ပြောသူရဲ့ idea လေးတွေလည်းတင်ရခါအဲ့ဒါကိုချင်းချင်းမြန်မာနိုင်ငံလုံးမှာရှိတဲ့ကျောင်းသားကျောင်းသူတွေနဲ့လည်းဖလှယ်လို့ရအောင်နိုင်ငံသားကျောင်းသားကျောင်းသူတွေနဲ့လည်းသူတို့နိုင်ငံမှာရှိတဲ့အဲသူတို့ရဲ့အတွေ့အမြင်တွေနဲ့ဒီ 21st century skill နဲ့ဒီ covid pandemic ကိုဘယ်လိုရင်ဆိုင်ကြလဲဆိုတာပေါ့နော်အဲ့ဒီအတွေ့အကြုံကိုကျွန်မတို့က forum လေးလုပ်ပေးတာပါ
ပြီးခဲ့တဲ့သတင်းပတ်ကုန်မှာကျင်းပခဲ့တဲ့ online ဆွေးနွေးပွဲမှာလူငယ်တွေအများအပြားစိတ်ဝင်တစားပါဝင်ခဲ့တာတွေ့ရတယ်လို့လည်းအဆင့်မြင့်ပညာရေးအထောက်အကူပြုအဖွဲ့တစ်ခုဖြစ်တဲ့ MIHEA အဖွဲ့ဝင်ဒေါက်တာမြင့်ဦးကပြောပါတယ
်။ပထမဦးဆုံးအချိန်ပမာပြီမှာ virtual university student တွေကနော် forum လောက်တာပေါ့နော်။အဲ့တော့အဲ့ဒီဟာတွေကပထမ enroll လောက်တာလူ1000လောက်ကို enroll လောက်ကြတာပေါ့နော်။ပမာပြီးသွင်းတယ်။နိုင်ငံတကာကကျွန်တော်40 50လောက်ပါလာပေါ့အဲ့ဒီမှာ100ခန်းတော့မရှိဘူးနော်။အဲ့ဒါပဲမဲ့အောင်မြင်လားမအောင်မြင်လားဆိုသူတို့ enroll လုပ်တဲ့လူတွေနဲ့အခုတက်ရောက်တဲ့လူက900ကျော်လောက်တက်ရောက်လာတဲ့ခါကျတော့အောင်မြင်လို့ပြောတာပေါ့နော
် online ဆွေးနွေးပွဲအစီအစဉ်မှာတော့မြမယဉ်ကျေးမှုကိုထုတ်ဖော်ပြသတဲ့အစီအစဉ်ကိုလည်းထည့်သွင်းခဲ့တာပါယဉ်ကျေးမှုအစီအစဉ်ကိုဦးဆောင်တာဝန်ယူခဲ့သူတဦးဖြစ်တဲ့မမိုးတူခိုင်ကတော့ဆွေးနွေးပွဲဟာပါဝင်သူလူငယ်တွေအတွက်အကျိုးရှိတယ်လို့ပြောပါတယ
်ဒီပါတော်ကတာဏလေးစင်နဲ့စုစုံပြီးဆွေးနွေးဝင်ရတဲ့အတွက်ဒီလိုမျိုးကာချာရီတဲ့နိုင်ငံနဲ့နိုင်ငံကာချာမတူဆိုတော့မတူရဲ့ကာချာရီနဲ့ယဉ်ကျေးမှုကိုဖလှယ်ကွင်းရရင်ပေါ့နော်ကာချာရှိုးကိုပြရတဲ့အချိန်မှာနိုင်ငံတကာဘန်ဒလစ်တွေအနေနဲ့မကောက်ဒီ local ပေါ့နော်ဒီမှာတို့ student ကဒီ participant တွေအနေနဲ့လည်းသူတို့တွေဟိုကဖြစ်တယ်ပေါ့နော်ဒီဘူတူတာတွေအများကြီးကြားလိုက်တယ်ဆိုတော့ comment တွေရတဲ့အခါကျတော့ဒီမှာတို့အနေနဲ့အများကြီးကျောင်းသားကျောင်းသူလူငယ်တွေကအများကြီးအကျိုးကြီးရသွားတယ်လို့ထင်ပါတယ်ရှင်ဟုတ်
ဒီဆွေးနွေးပွဲမှာတော့ယဉ်ကျေးမှုအစီအစဉ်အပြင်ကျောင်းသားတွေအနေနဲ့ကိုဗစ်ကာလမှာပညာရေးနဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဘယ်လိုဖြေရှင်းကြမလဲဆိုတာကိုအဓိကခေါင်းစဉ်လေးခုနဲ့ဆွေးနွေးခဲ့ကြပြီးတော့အတွေ့အကြုံတွေကိုအပြန်အလှန်ဖလှယ်ခဲ့ကြတာဖြစ်ပါတယ်ရှင်။ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ်။